ပါကစ္စတန်နိုင်ငံမှာတော့နိုင်ငံတော်ဆန့်ကျင်ရေးလှုံ့ဆော်မှုပြည်သူပိုင်ပစ္စည်းဖျက်ဆီးမှုတွေကြောင့်ဖမ်းဆီးထိန်းသိမ်းထားတဲ့အစိုးရအစ္စလာမစ်ပါတီခေါင်းဆောင်နဲ့တက်ကြွလှုပ်ရှားသူတွေကိုနိုင်ငံတော်ပုံကံမှုအကြမ်းဖက်မှုတွေနဲ့ရုံးတင်စစ်ဆေးသွားမယ်လို့အစိုးရကကြေညာလိုက်ပါတယ်။အစ္စလာမ်ဘာသာစော်ကားမှုနဲ့တရားချမှတ်ခံထားတဲ့ခရစ်စတန်အမျိုးသမီးတို့ကိုတရားရုံးချုပ်ကတရားသေးလွှတ်ပေးခဲ့တဲ့နောက်ပိုင်းမှာနိုင်ငံတော်ဝန်ဆန့်ကျင်ကန့်ကွက်မှုတွေဖြစ်လာခဲ့ရကအခုလိုဆွဆွဲချက်တွေပေါ်ထွက်လာတာဖြစ်ပါတယ်။ဒီချမ်းဖက်ဆန္ဒပြမှုတွေကိုဘာသာရေးအုပ်စုတစ်စုနဲ့စတင်ဖွဲ့စည်းခဲ့တဲ့ LTLP လို့သူကခေါ်တဲ့ Tariq Al-Labik နိုင်ငံရေးပါတီကစီရင်စီစဉ်ခဲ့တာပါ။ပါတီထူထောင်ခဲ့တဲ့ခေါင်းဆောင်ဖြစ်သူ Carden Hussein Razvi ပါဝင်ပါတီဝင်3,000ကိုကာကွယ်ထိန်းသိမ်းထားတယ်လို့ပြန်ကြားရေးဝန်ကြီး Forward Chowdhury ကဆိုပါတယ်။ဖန်ဆီးမှုအများပြားဟာ Islamic Party အခြေပြုတဲ့ဘန်းချက်ပြည်နယ်မှာလုပ်ခဲ့တာဖြစ်ပြီးခေါင်းဆောင် Razvi နဲ့သူ့လက်ထောက်တွေကိုတရားစွဲဆိုမှာဖြစ်ပေမဲ့အကြမ်းဖက်မှုမကျူးလွန်တဲ့သူ့နောက်လိုက်တွေကိုတော့လွှတ်ပေးမှာဖြစ်တယ်လို့ဆိုပါရယ် TLP ခေါင်းဆောင်တွေပြစ်မှုထင်ရှားရင်တော့ထောက်ထံတစ်သက်တစ်ချွန်းထိချမှတ်ခံရနိုင်ပါတယ်ခင်ဗျာ